မြန်မာစစ်တပ်ကရွှေဘုံမြို့နယ်တွင်ကကြားရွာ၊ကြောင်းမြင့်ရွာနဲ့တင့်တယ်ရွာတို့ကိုဖေဖော်ဝါရီလ17ရက်နေ့ကစပြီး3ရက်အတွင်းနယ်မြေရှင်းလင်းရေးလုပ်ပြီးမိရှုနေတာကြောင့်အင်ဂျီ1600ကျော်မိလောင်သွားပြီးဒေသခံတွေကလည်းတောထဲကိုထွက်ပြေးနေကြရတယ်လို့ဒေသခံတကူကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆွမုံကတင်ပြပေးပါပါခင်ဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကနေစပြီးအင်အား100ကျော်နဲ့စစ်ကြောင်းထိုးလာတဲ့မြန်မာစစ်ကောင်စီတပ်ဟာအင်ဂျီ1000ကျော်ရှိတဲ့ကြားရွာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဝင်ရောက်ပစ်ခတ်ပြီးတဲ့နောက်ပိုင်းမှာကြေးရွာတွေကနေအိမ်တွေကိုမီးရှို့ခဲ့တာကြောင့်နေအိမ်1000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဖေဖော်ဝါရီလ12ရက်နေ့မှာလဲကြောင်မြင့်ရွာနဲ့တင့်တယ်ရွာကိုဆက်တက်သွားပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်ပါတယ်။အဲ့ဒီနောက်မှာအဲ့ဒီရွာနှစ်ရွာကအင်ဂျီ600ကျော်လောက်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်
။12ရက်နေ့ဝင်တာလေ9နာရီအဆောင်ဝင်တာလေအဲ့ဒါကျွန်တော်ကြားရတာနေထွက်ပြီးတော့အဲ့ရနေစပြီးတော့သူတို့လက်လက်ကြီးတွေပြစ်ပြီးအကုန်လုံးတောင်းဝင်အဲ့ဒါကနေကမိအကုန်လုံးတန်းရှို့တော့ပါပဲ။ကျောင်းမြစ်ကရင်စရှို့လိုက်တာပေါ့။ကျောင်းမြစ်ကနေစရှို့တာကျောင်းမြစ်ကိုအင်ဂျီ100ကျော်ပါသွားပြီးသူတို့အဲ့ရနေစထွက်ပြီးတော့တခါတင်းတယ်တင်းတယ်ကြတော့အင်ဂျီ900ပေါ့ဗျာနော်။တခါကဟို9စုကုန်းဆိုတဲ့ရွာလေးတစ်ပါးရှိတယ်။အဲ့မှာ16လုံးပဲပါသွားတယ်။အခုမိငိမ့်နေတော့ရှိပါလိမ့်။ကြားရွာက3ရွာရှိတာပါ။နောက်ရွာ8ရွာကောင်းရွာဆိုပြီးတော့အဲ့ရွာကြီးကိုရှိုးလိုက်တာကအင်ဂျီ1000ပါခင်ဗျ။အဲ့ရ1000ကျော်လောက်လေးရှိတာပဲ1000ပါသွားတာလေ။သူကတော့များတယ်။အဲ့ဒီခါက17ရက်နေ့ကြာ
။ကျောင်းမြင့်ကျေးရွာဟာအင်ဂျီ200ကျော်ရှိတဲ့ရွာဖြစ်ပါတယ်။အဲ့ဒီအင်ဂျီ200ကျော်ထဲမှာမှအင်ဂျီ100လောက်မီးလောင်ကျွမ်းခဲ့တာပါ။တင့်တယ်ရွာကတော့အင်ဂျီ600ဝန်းကျင်ရှိတဲ့ရွာဖြစ်ပါတယ်။အင်ဂျီ600ဝန်းကျင်ရှိတဲ့ရွာမှာ900လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရွာအတွင်းကဇပကြီးနဲ့ဇပရိုက်တွေလည်းမီးလောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့အဲ့ဒီကျေးရွာကဒေသခံပြည်သူအများအပြားဟာတောတွေထဲကိုပြေးချောင်နေကြရပါတယ်သူတို့အတွက်စားတောက်နေထိုင်ရေးအတွက်အကူအညီမရကြဘူးလို့လည်းသိရပါတယ
်ပြည်သူတွေကတော့စောကြီးတွေရှောင်လိုက်ကြတာပေါ့ဗျာဆက်ရှောင်လိုက်ကြတာဗျာအဲ့ဒီပြည်သူဘာကဘာတွေကလည်းသိခိုင်းလိုက်တော့ဘယ်ဖွဲ့တွေကမှအခုလူတွေလို့တော့ကျွန်တော်တို့ပဲဟိုမှာသတင်းတွေမှတက်မလာသေးပါဘူး
စစ်ကောင်စီတပ်ရဲ့နေမြင့်ရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာတော့ဥယျာဉ်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်ပြည်သူအရေးအတွက်ကတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှဒိုလာပါတယ်။ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေဟာဒီဒေသကကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့လည်းမြန်မာစစ်တပ်ကဆွတ်ဆွဲပါတယ်။ပြီးတော့ဒီ KIA နဲ့ PDF တွေဟာကြေးရွာကနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီဘက်ကတံပြန်ဆွတ်ဆွဲထားတာရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသခိုင်းတိုင်းဟာစစ်ဘေးဒုက္ခသည်အများဆုံးတိုးလာနေတဲ့ဒေသဖြစ်ပါတယ်။အရေအတွက်အဖြစ်တော့စစ်ဘေးရှောင်ပြည်သူဥယေက8000နီးပါးရှိပါတယ်။ဒီပမာဏဟာသခိုင်းတိုင်းတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကဖော်ပြထားပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။